မေရိကန်ပြည်ထောင်စုမှနိုဝင်ဘာ3ရက်ကျင်းပမယ့်သမ္မတရွေးကောက်ပွဲကိုဥရောပက OSCE အဖွဲ့ကစောင့်ကြည့်လေ့လာမှာဖြစ်ပါတယ်။ဒီဖွဲ့ကိုဥဆောင်တဲ့အာဆူလာဂေးဆက်ကအခု2020ရွေးကောက်ပွဲဟာအရင် OSCE ကနေစောင့်ကြည့်လေ့လာခဲ့တဲ့ရွေးကောက်ပွဲ6ခုနဲ့ကွာခြားမှာဖြစ်ကြောင်း VOA ကိုပြောပါတယ်။အမေရိကန်နိုင်ငံဟာ OSCE အဖွဲ့ဝင်တနိုင်ငံဖြစ်ပြီးတက်ခွင့်2000အမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်းကစပြီးအမေရိကန်အစိုးရရဲ့ထိတ်ခေါ်မှုနဲ့ဥရောပစောင့်ကြည့်လေ့လာသူတွေလာရောက်ခဲ့ကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါမဖြစ်ပွားခင်ကစောင့်ကြည့်လေ့လာသူ900ဆီလွတ်ဖို့စီစဉ်ထားပေမယ့်အခုကာယောဂါဒဏ်ခံခဲ့ရတဲ့နောက်မှာအယောက်30ပဲဆီလွတ်ဖို့စီစဉ်ခဲ့တယ်လို့ဂန်ဆက်ကပြောပါတယ်။ရွေးကောက်ပွဲဟာအင်္ဂါနေ့မှာကျင်းပတော်မှာဖြစ်တဲ့အတွက်စနေနေ့မှာရီပက်ဘလီကန်ပါတီကသမ္မတထရမ့်နဲ့သူ့ပြိုင်တဲ့ဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်တို့ဟာသူတို့အခြေအနေရှင်ပြန်ရဖို့ရှိတဲ့ပြည်နယ်တွေမှာအပြိုင်မဲဆွဲနေကြပါတယ်။သမ္မတထရမ့်ကစနေနေ့မှာပင်ဆယ်ဗေးနီးယားကိုတွားရောက်နေတယ်လို့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းမီရှိဂန်ပြည်နယ်မှာမဲဆွဲနေတာဖြစ်ပါတယ်။